သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နယ်သာလန်နိုင်ငံဟိတ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာကမြန်မာကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအပြည်သက်ဆုံးဖြတ်ချက်ချမှတ်နိုင်ဖို့အတွက်2026ခုနှစ်ဇန်နဝါရီလ12ရက်တနင်္လာနေ့ကနေစတင်ပြီးတပ်သေးတွေကိုကြားနာစစ်ဆေးနေကြပါတယ်။ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာမြန်မာစစ်တပ်အပေါ်ဆွတ်ဆွဲထားတဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးနောက်ဆုံးအဆုံးဖြတ်ပေးမယ့်အရေးကြီးဆုံးအဆင့်ကိုရောက်ရှိနေတာလည်းဖြစ်ပါတယ်။လက်ရှိတရားရုံးကြားနာပွဲကိုစစ်ကောင်စီခန့်သမရယုံဝန်ကြီးဌာနနှင့်ပြည်ထောင်စုဝန်ကြီးဦးကုကိုလိုင်နှင့်ပြည်ထောင်စုရှိနေချုပ်ဒေါက်တာတီရာဦးတို့ဦးဆောင်တဲ့အဖွဲ့ကတက်ရောက်နေကြပါတယ်။ပထမကြားနာမှုအဖြစ်ဇန်နဝါရီ12ရက်နေ့ကနေ15ရက်နေ့အထိဂမ်ဘီယာဘက်ကရှောက်လဲရမှာဖြစ်ပြီးဇန်နဝါရီ16ရက်ကနေ20ရက်နေ့အထိမြန်မာဘက်ကရှောက်လဲရမှာဖြစ်ပါတယ်။နောက်ပြီးဇန်နဝါရီ21ကနေ23ရက်နေ့အထိတပ်သေးတွေကိုတကားပိတ်စစ်ဆေးဖို့ရှိပြီးဒုတိယကြမ်းနာမှုအဖြစ်ဇန်နဝါရီ26နဲ့29မှာဂမ်ဘီယာကရှောက်လဲမှာဖြစ်ပြီးတော့မြန်မာကဇန်နဝါရီ28နဲ့29မှာရှောက်လဲရမှာဖြစ်တယ်လို့တရားရုံးကထုတ်ပြန်ထားပါတယ်။ဒီအမှုရဲ့ရလဟာမြန်မာနိုင်ငံအတွက်တင်မကဘဲဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးကိုတောင်အာဖရိကကဆွတ်ဆွဲထားတဲ့အမှုအပေါ်မှာလည်းတရားမှုတွေရှိလာနိုင်ပါတယ်။မြန်မာဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာကိုငြင်းပယ်ထားတယ်လို့အစ္စရေးကလည်းသူ့ကိုဆွဲဆိုထားတဲ့အမှုကိုငြင်းပယ်ထားပါတယ်။လက်ရှိ2026ခုနှစ်ဇန်နဝါရီလ12ရက်နေ့ကနေဒီကနေ့အထိကျင်းပနေတဲ့ကြမ်းနာပွဲတွေဟာအမှုရဲ့အနှစ်သာရကိုစစ်ဆေးတဲ့အစ်စ်ဖြစ်နေတာကြောင့်အမိန့်ချမှတ်ဖို့အတွက်အရေးကြီးဆုံးအဆင့်လေးဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံရဲ့ရှေ့နေအဖွဲ့ဟာ2019ခုနှစ်ဖြစ်ရက်တွေတင်မကပဲနောက်ဆက်တွဲပေါ်ပေါက်လာတဲ့အထောက်အထားအသစ်တွေကပါတရားရုံးကိုတင်သွင်းခဲ့ကြပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကြီးရွာပေါင်း400ကျော်စနစ်တကျမိရှို့ဖျက်ဆီးခံခဲ့ရတဲ့ဂျူရုမှတ်တမ်းဓာတ်ပုံတွေကိုနှိုင်းရှင်တင်ပြခဲ့ပြီးဒါရီဟာစစ်ရေးအရာတိုက်ခိုက်မှုမျိုးမဟုတ်ဘဲလူနေရပ်ကွက်တွေကိုသာပိတ်မှတ်ထားဖျက်ဆီးခဲ့တာဖြစ်ကြောင်းသက်သေတင်ပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာ600ကျော်နဲ့အသေးစိတ်ထွက်ဆိုချက်တွေကိုလည်းဂမ်ဘီယာကတရားရုံးကိုစုစည်းတင်ပြခဲ့ပါတယ်။ဒီထွက်ဆိုချက်တွေထဲမှာစစ်တပ်ရဲ့အုပ်စုဖွဲ့မတိုင်းကျင့်မှုနဲ့ကလေးငယ်တွေကိုတပ်ဖြတ်မှုဆိုင်ရာတူညီတဲ့ထွက်ဆိုချက်တွေပါဝင်နေတာကိုလည်းတွေ့ရပါတယ်။ဒါအပြင်စစ်စင်ရေးတွေမှာပါဝင်ခဲ့တဲ့စစ်သားအချို့ရဲ့အထက်ကအမိတ်အယလူမျိုးစုအလုံးကိုရှင်းလင်းဖို့ညွှန်ကြားချက်ရရှိခဲ့တယ်ဆိုတော့ဝန်ခံချက်ဗီဒီယိုဖိုင်တွေကိုဂမ်ဘီယာဘက်ကအကောင့်နဲ့တသက်အဖြစ်တင်သွင်းခဲ့ပါတယ်စစ်တပ်နဲ့ဆက်နွယ်တဲ့ Facebook စာမျက်နှာတွေကရိုဟင်ဂျာတွေကိုလူသားအဖြစ်မမြင်စေဖို့ရည်ရွယ်တဲ့ဝါဒဖြန့်မှုလူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ချက်ရှိကြောင်းတသက်ပြရန်အသုံးပြုခဲ့ပါသေးတယ်ဒါအပြင်တိရဂူဆီယာရိုနဲ့ဦးဝိယသူရဲ့လူမျိုးရေးခွဲခြားတဲ့ဟောကြားချက်တွေကိုလည်းတရားရုံးမှာအထောက်အထားနဲ့ပြောဆိုသွားခဲ့တာလည်းရှိပါတယ်လက်ရှိဂမ်ဘီယာဘက်ကတင်ပြခဲ့တဲ့တသက်တွေဟာအရင်ကထက်ပိုပြီးခိုင်လုံလာတာတွေ့ရတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ပြောဆိုထားကြပါတယ်။ဩစတြေးလျမှာလူဝင်မှုကြီးကြပ်ရေးရှင်တွေအဖြစ်ဆောင်ရွက်နေတဲ့ကိုအောင်ကတော့ဂမ်ဘီယာတင်သွင်းခဲ့တဲ့သက်သေတွေနဲ့ပတ်သက်ပြီးခုလိုသုံးသပ်ပြောဆိုထားပါတယ်
။ဟုတ်ကဲ့။ဟိုအရင်ရှင်တွေမှာတော့ ICJ က2020ရာသီကဒီဟိုရဲ့တောက်ရက်ကNH ကမရှိတာဘယ်လိုကြည့်တာပေါ့နော်။ကာကွယ်ရေးအမိန့်ဒေါ်လာဒေါ်လာအဲကြည့်တယ်2021ကကြာတော့ဒီလို ICJ မှာဒီအမှုကိုရင်ဆိုင်ခွင့်ရှိမရှိသူတို့ဒီအမှုကိုချေရှင်းနိုင်ခွင့်ရှိမရှိကို jurisdiction ကိုကြည့်ရပါတော့သူတို့အဲဒါ legal structure procedure တို့ကိုကြည့်ရတယ်တို့ကြည့်တဲ့အတွက်ကြောင့် evidence ကတော့အဲဒီအဲ့လိုမများသေးဘူးပေါ့နော်အခုကတော့ကျွန်တော်ကမြန်မာရဲ့လောရက်က genocide ရှိမရှိကိုအဆုံးဖြတ်ချဖို့အတွက် marriage hearing ကိုလာတော့ marriage hearing ဆိုတာ effective ကြည့်မယ် evidence ကိုပေးချကြည့်တဲ့ hearing 2026က8 hearing ဖြစ်တဲ့အတွက်က ဆိုတော့ evidence ကိုပုံပြီးတင်ပြတဲ့ပုံစံနဲ့တင်လာတာတွေ့ရတယ်။အထူးသဖြင့်ဘာဘလူးမျိုး evidence တွေတွေ့ရလဲဆိုတော့ fashion account ပေါ့နော်။ Rohingya survive survive ဖြစ်တဲ့ Rohingya ရေးကဒီလိုရဲ့ story တွေဒီလိုရဲ့ fashion story တွေ fashion account တွေဒီတက်တဲ့ဖတ်ထုတ်တဲ့ testimonial တွေပေါ့နော်။ပြီးရင်လည်းအခုဟိုဆိုရင် I am one of our independent investigative mechanism from the recruitment area တို့လည်းအလိုမျိုးဟိုနှစ်ချီနေပြီတို့လည်းအလိုမျိုး evidence တွေ like collect လုပ်နေတယ်တို့တွေပြင်ဆင်ရတယ်ပြော evidence တွေကတော့ပုံပြီးခိုင်လုံးလာတယ်တချို့ evidence တွေကဆိုရင်ဘယ်လိုလဲဆိုတော့အဲ sensitive issue တွေဆိုတဲ့တော့ close session မှာ record လုပ်ထားတဲ့ evidence တွေမှာတို့ကသင်လာတာတွေ့ရတယ်
မြန်မာဘက်ကတော့အမှုစတင်ခဲ့တဲ့2019ခုနှစ်နိုဝင်ဘာလကတည်းကတရားရုံးနဲ့အပြုသဘောပူးပေါင်းဆောင်ရွက်ခဲ့တယ်လို့တရားရုံးကသတ်မှတ်ထားတဲ့ကာလအလိုက်အစီရင်ခံစာတွေကိုလည်းတင်သွင်းခဲ့တယ်လို့စစ်ကောင်စီကဆိုပါတယ်မြန်မာနိုင်ငံကတုံ့ပြန်ချက်ထဲမှာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်တာမျိုးမရှိဘူးလို့ဂမ်ဘီယာနိုင်ငံရဲ့စွပ်စွဲပြောဆိုချက်ကိုဖိတ်ချထားပါတယ်ရခိုင်ပြည်မှာအကြမ်းဖက်သမားတွေကိုနှိမ်နင်းဖို့နဲ့နေမင်းရှင်းလင်းဖို့သာစစ်စင်ရေးလုပ်ခဲ့တာလို့ ICJ တရားသူကြီးတွေကိုမြန်မာကထွက်ဆိုထားပါတယ်။အကယ်၍မြန်မာသားဒီအမှုမှာရှုံးနိမ့်သွားခဲ့ရင်အကျိုးဆက်အနေနဲ့ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဩစတြေးလျမှာလူဝင်မှုကြီးကြပ်ရေးရှိနေအဖြစ်ဆောင်ရွက်နေတဲ့ကိုအောင်ကိုကိုကအခုလိုရှင်းပြပါဗျာ။အဲ့ဒါကတ
ော့ ICJ ကတော့တိဘောကျောင်းကြီးတောင်ချင်းစီတို့ကထောင်ထားတာတော့အဲ့အမိန်တော်ကိုဖုတ်လို့မရဘူးပေါ့နော်။တို့ကတော့မြန်မာနိုင်ငံပဲမြန်မာပေါ့နော်။မြန်မာကိုဟိုပုံပြီးတက်ထားလို့မျိုးဖြစ်တာပေါ့နော်။အဲ့ဒါကြောင့်မြန်မာနိုင်ငံအနေနဲ့အဲဒီ Genocide Convention ကိုဟိုတောင်းရောချိုးဖောက်ထားတယ်လို့တရားဝင်အတည်ပြုသွားမယ်ဆိုရင်တော့ indirectly affect ဖြစ်နိုင်တဲ့အခါတွေကတော့အဲ့လိုပေါ့နော်။နိုင်ငံတကာပြည်အားပေးတဲ့ sanction တွေအကန့်အသတ်တွေပုံပြီးတိုးလာနိုင်တယ်။ကျတဲ့နိုင်ငံတကာ image ပေါ့နော်သူရဲ့ legitimacy နဲ့ image ပေါ်ပုံပြီးကျလာနိုင်တယ်ပေါ့သူလည်းတော့ဒီကောင်းတာတော့မဟုတ်ပေမဲ့ပုံပြီးကျလာနိုင်တယ်ပေါ့နော်ဒီနောက်ထပ် accountability လမ်းကြောင်းတွေပုံပြီးအားကောင်းတယ်အဲ့ဒါလေးကိုကျွန်တော်နည်းနည်းရှင်းပြပြလာပါတယ်တော့ accountability ကဘာလဲတော့ ICJ ကတော့သူကသူနိုင်ငံ like target လုပ်တာရှိတယ်ပေါ့ဒါပေမဲ့ ICJ ဆိုတာဒီမှာဒါကျွန်တော်တို့ကမ်ဘီယာကအဲဒီနိုင်ငံကြီးရှိတော့တခြားလီဂယ်လမ်းကြောင်းတွေကွန်လာတာပေါ့နော်ပြောမယ်ဆိုရင်အခုလိုမျိုးရိုဟင်ဂျာမျိုးတက်ကပြစ်မှတ်ထားတယ်လို့မျိုးပဲကျွန်တော်တို့တိုင်းသား group တွေလည်းသူတို့ပြစ်မှတ်ထားတာရှိတယ်အဲဒီတော့လမ်းဖောက်ပြီးနိုင်တဲ့အဲ case တစ်ခုမျိုးဖြစ်လာတာပေါ့နော်ဒီဝါရင် ICJ ကတော့ညီမတို့ပဲ target ထားရပုံပဲနဲ့သူရဲ့ကိုဝဲရှိတယ်ပေါ့အဲ့ဒါ ICP လို့ခေါ်တယ် International Criminal Court ပေါ့အဲ့ဒါလည်းကျွန်တော်ခင်ဗျားကောက်ကတော့အခုငတိအောင်ချင်းစီကိုသူပို့ပြီးတော့ကြားဖက်လို့ရတယ်။အဲ့ဒီတော့လေ Universal Jurisdiction နဲ့ပြီးတော့ပို့ပြီးလမ်းကြောင်းနဲ့ဖက်လာနိုင်တယ်လို့ဟိုခုဘုချစ်လာနိုင်ကြတော့အဲ့ဒီတော့ကြောင့်ဒီအမှုကတော်တော်အရေးကြီးတဲ့အဲဟို precedent case ပေါ့နော်အရေးကြီးတဲ့ case အခုအနေနဲ့ကျွန်တော်ပြောပါမယ်
။ဒီတမိုင်းဝင်အမှုဟာလွန်ခဲ့တဲ့6နှစ်ကျော် 2019 ခုနှစ်နိုဝင်ဘာလ17ရက်နေ့မှာအနောက်အာဖရိကကမွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာနိုင်ငံဟာရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျွလွန်နေလို့စစ်ဆိုပြီးကမ္ဘာတရားရုံး ICJ မှာအမှုစာဖွင့်ခဲ့တာဖြစ်ပါတယ်ဂမ်ဘီယာဟာအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုကိုယ်စားပြုပြီး1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူညီချက်ကိုကိုးကားပြီးတော့တရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။2018ခုနှစ်ကမြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင်းရိုဟင်ဂျာအနည်းဆုံး83,000ကျော်ဟာအင်ဂျင်ရမဲ့ဖြစ်ပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အဲဒီနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကပြုလုပ်ခဲ့တဲ့နယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာရိုဟင်ဂျာလူမျိုးစုကိုအမြင့်ပြတ်ပြက်စီးစေရန်ရည်ရွယ်ချက်ရှိရှိကပ်ဖြစ်တာအပါအဝင်စနစ်တကျအုပ်စုဘွဲအဓမ္မကျင့်မှုနဲ့ညှဉ်းပန်းနှိပ်စက်တာနေအိမ်တွေကိုအလုံးအရင်းနဲ့မေရှုဖျက်ဆီးတာစားတဲ့လုံရက်တွေကြောင့်သဘောတူညီချက်ကိုမြန်မာနိုင်ငံကချိုးဖျက်ခဲ့တယ်ဆိုပြီးစွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်။၂ 2019ခုနှစ်ဒီဇင်ဘာလ10ရက်ကနေစနေရနေ့အထိပြုလုပ်တဲ့ပထမအကြိမ်ပမနာမကျန်းနာပွဲမှာအရီတုံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုင်ဟိတ်မြို့ကိုတွားရောက်ပြီးတော့စစ်တပ်ရဲ့လုပ်ရက်တွေကိုကာကွယ်ပြောဆိုခဲ့ပါတယ်။သူရဲ့ခုခံချက်မှာစစ်ရေးပြစ်ပခတွေအတွင်ဖြစ်ပွားခဲ့တဲ့မရည်ရွယ်တဲ့အမှားတွေသာဖြစ်ပြီးလူမျိုးတုံးတတ်ဖြတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒီလုပ်ရက်ကြောင့်ဒေါက်တာဆန်းစုကြည်ဟာနိုင်ငံတကာရဲ့ဝေဖန်မှုကိုပြင်းထန်စွာခံခဲ့ရပေမဲ့လည်း2020ဇန်နဝါရီမှာ ICJ ကမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုကာကွယ်ဖို့ဂျာပြတ်စီမံချက်တွေကိုလိုက်နာဖို့အမိန့်ချမှတ်ခဲ့တာလည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာတော့စစ်တပ်ကအာဏာသိမ်းလိုက်ခြင်းဟာအမှုရဲ့လာရကိုပြောင်းလဲစေခဲ့ပါတယ်။စစ်ကောင်စီကဥက္ကူကိုလှိုင်းတဲ့ဒေါ်တီတာဦးတို့ကိုဆစ်လွတ်ကအမှုကိုဆက်လက်ရင်ဆိုင်စေခဲ့ပေမဲ့လည်းမြို့သားညီညွတ်ရေးအစိုးရ NUG အစိုးရကတော့ဒီအမှုကိစ္စလုပ်ပိုင်ခွင့်အလုံးဟာ NUG နဲ့သာသက်ဆိုင်ပြီးစစ်တပ်ရဲ့တင်ပြချက်တွေဟာမြန်မာပြည်သူတွေရဲ့စံတပ်ကိုကိုးစားပြုတာမဟုတ်ဘူးလို့ထုတ်ပြန်ပြောဆိုထားပါတယ်။အနာသိမ့်ပြီးတဲ့နောက်စစ်တပ်ကတီမမာရှိတဲ့မြန်မာပြည်သူတွေအပေါ်ရက်ဆက်စွာတပ်ဖြတ်လာတဲ့အခါမှာတော့ရခိုင်ပြည်နယ်မှာတကယ်ပဲဘာတွေဖြစ်ခဲ့တာလဲဆိုတဲ့တန်တရားကမြန်မာလူတို့ကြားမှာပြန့်နှံ့လာခဲ့ပြီးအမြင်ပြောင်းလဲခဲ့ပါတယ်။ဒီအမှုသာဂမ်ဘီယာနိုင်သွားမယ်ဆိုရင်ရိုဟင်ဂျာတွေအတွက်ဘလို့အကအကွယ်တွေရလာနိုင်မလဲဆိုတာကိုဩစတြေးလျမှာလူဝင်မှုကြီးကြပ်ရင်းရှိနေအဖြစ်ဆောင်ရွက်နေတဲ့ကိုကူကူအောင်ကအခုလိုရှင်းပြထားပါတယ်။ဒီ
ဒီမှာလည်းတော့ဝင်းဂျာတွေတော့တိုင်းရိုက်ပေါ်တော့ direct အခုရေးစစ်တွေကစစ်ချင်းမဖြစ်လာနိုင်ပေမဲ့လည်းအဲသူတို့ကာကွယ်ရေးတွေသူ safety security ကာကွယ်ရေးတွေပြင်ဒီလိုမျိုးပြစ်ဒဏ်တုံးရက်တွေပြန်ဖြစ်နေဖို့တာဝန်တွေတော့ပြန်ဝင်ဆိုင်မာလာနေနိုင်တယ်ပေါ့နော်။ပြန်သူတို့ခံစားခဲ့ရတဲ့ restoration ပေါ့နော်ပြန်လည်ပြန်စားမှုဟိုတောင်းဆိုရမှာအထေခံတရားကြီးအထောက်ထားဖြစ်ပြန်ဒီကိစ္စသူတို့အကျိုးအမြတ်ဖြစ်လာနိုင်ပေါ့နော်ပြီးရင် international support international resources တွေဟိုသူတို့ဝင်ကြတော့တောင်းလာတဲ့အခါမှာပိုပြီး legitimate ပိုပြီးဖြစ်နေမှာပါတယ်ပြီးရင်တရားတော့ recognition နဲ့အမှန်တရားပတ်တန်းတင်ပြီးပေါ့နော်အဲ့ဒါအရင်ကြီးကဘာဖြစ်လဲဆိုတော့အဲကျွန်တော်တို့ဆိုလည်းကျွန်တော်ဆိုရင်ဥပဒေကြောင်းတော့ဆိုရင်အဲဥပဒေကြောင်းဆက်မှာတာဒီကိစ္စရေပြည်လာတာဗျာအရင်တော့ဆိုရင်ဒီအရေကျွန်တော်တို့ပုံရနဲ့ပါပါရဲ့ဒါမတိလိုနေတာတို့ဒါရေမရှိခဲ့ဘူးပဲထင်လာတယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးအမှန်တရားပတ်တန်းတင်လို့ရတော့အာ recognition နိုင်ငံကအရင်ကြီးကြီးတယ်ပေါ့နော်အဲ့တော့နောက်ထပ်မဖြစ်နိုင်ဘူးတော့international pressure တခုအနေနဲ့အဲဒုတိယရေတော့သူရဲ့ human rights သူရဲ့ rights တွေ individual rights တွေကိုပို့ပြီးသူတို့တောင်းဆိုရမှာအာ positive thought နဲ့ဒီအမှုကအကျိုးတက်ရောက်မယ်ပေါ့
လက်ရှိ2026ခုနှစ်ဇန်နဝါရီလ12ရက်နေ့ကနေကျင်းပနေတဲ့ကျန်းမာပွဲတွေဟာအမှုရဲ့အနှစ်သာရကိုစစ်ဆေးတဲ့အစဉ်ဖြစ်တာကြောင့်အမိတ်ချမှတ်ဖို့အတွက်အရေးကြီးဆုံးအစဉ်လို့လည်းဆိုနိုင်ပါရဲ့။ဂမ်ဘီယာတရားရုံးဝန်ကြီးဒေါက်တာဂျေလူကတော့ကျန်းနာပွဲမှာအလွန်ထိရောက်တဲ့ရှောက်လေချက်တွေကိုပေးခဲ့ပါရဲ့။သူကကျွန်တော်တို့ဒီနေရာကိုလာတာဟာမြမပြည်သူတွေအပေါ်အာဏာရှင်ကကျူးလွန်ခဲ့တဲ့တမန်ဝင်တရားတွေကိုကုစားဖို့ပါ။မြမစစ်တပ်ဟာသူတို့ရဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့အချိန်ဆွဲနေပေမဲ့မြေပြင်ကတပ်တွေတွေကတော့လင်းလို့မရဘူးလို့ဆိုပါရဲ့။သူကဆက်ပြီးတော့စစ်ကောင်စီရဲ့နိုင်ငံတကာကချမှတ်ထားတဲ့ဂျားပြတ်စီမံချက်တွေကိုလိုက်နာခြင်းမရှိဘဲလက်ရှိအချိန်ထိအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေကြောင်းအထောက်အထားအသစ်တွေကိုလည်းတင်ပြခဲ့တာပါဒီဆွဲဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတော့ဇန်နဝါရီ16ရက်ကနေ20ရက်နေ့အထိတစ်ကြိမ်ဇန်နဝါရီ28ရက်နေ့ကနေ29ရက်နေ့အထိတစ်ကြိမ်နှစ်ကြိမ်လျှောက်လည်းခြေပါခွင့်ရမှာဖြစ်ပါတယ်အခုရောက်နေတဲ့အဆင့်ဟာအမှုကိုအပြည့်အစုံချက်ချဖို့အတွက်နောက်ဆုံးအကြိမ်အပြန်အလှန်အထောက်အထားပြရတဲ့အဆင့်ဖြစ်ပါတယ်။ဒီကြားနာပွဲအပြီးမှာတရားရုံးကမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုများမမြောက်ကိုအပြည့်အစုံဖြတ်တော့မှာဖြစ်ပါတယ်။မြန်မာနဲ့ဂမ်ဘီယာလိုအမှုမျိုးလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအရင်က ICJ မှာဆုံးဖြတ်ချက်ချပူတာတွေရှိပါတယ်။ဒါဟာ1990ပြည်လုံးနှစ်တွေမှာဖြစ်ပွားခဲ့တဲ့ဘော့စနီးယားစစ်ပွဲအတွင်းစရီဘရီနီကာအရက်မှာမွတ်စလင်အမျိုးသား8000ကျော်ကိုဆာဘီယာတပ်တွေကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စပါ။ဆာဘီယာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုကို တိုက်ရိုက်ကျူးလွန်တာမဟုတ်ပေမယ့်အဲ့ဒီတပ်ဖြတ်မှုတွေမဖြစ်အောင်မတားဆီးနိုင်ခဲ့တဲ့အတွက်တရားသဘောအရအပြစ်ရှိတယ်လို့2019ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်။ဒါအပြင် 1992 ခုနှစ်ခရိုအေးရှားလွတ်လပ်ရေးစစ်ပွဲအတွင်းမှာဆာဗီးယားတပ်တွေကလူမျိုးစုရှင်းလင်းရေးလုပ်ခဲ့တဲ့ဆိုပြီးခရိုအေးရှားကတရားစွဲဆိုခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတော့တရားရုံးကနှစ်ဖက်စလုံးမှာလူမျိုးတို့တပ်ဖြတ်လို့ရဲ့ရည်ရွယ်ချက်အလုံးအလောက်မရှိဘူးဆိုပြီး2015ခုနှစ်မှာအမှုကိုပယ်ချခဲ့ပါတယ်။ဒါကြောင့်ရည်ရွယ်ချက်ကိုတက်တည်ပြဖို့ဆိုတာ ICJ မှာအခက်အခဲဆုံးအပိုင်းဖြစ်တယ်ဆိုတာကိုဒီအမှုကပြသနေပါတယ်။အထက်ကအမှုတွေနဲ့မတူတဲ့လက်ရှိကြားနာနေတဲ့မြန်မာဂမ်ဘီယာအမှုမှာတော့မြန်မာနိုင်ငံကိုတရားစွဲတဲ့ဂမ်ဘီယာနိုင်ငံဟာမြန်မာနဲ့နယ်နိမိတ်ချင်းလည်းမထိဆက်သလိုပြပခမှာလည်းတိုက်ရိုက်ပါဝင်ပတ်သက်တာမျိုးမရှိပါဘူး။ဒါဟာကမ္ဘာဥပဒေသမိုင်းမှာ common interest လို့ခေါ်တဲ့ဘုံအကျိုးစီးပွားကိုအခြေခံပြီးတရားစွဲဆိုတဲ့ပထမဆုံးအမှုဖြစ်ပါတယ်။ဆိုလိုတာကမင်းတို့နိုင်ငံတည်းမှာလူမျိုးတုံးတက်ဖြတ်တာဟာငါတို့နဲ့တိုက်ရိုက်မတက်ဆိုင်ပေမဲ့ကမ္ဘာကြီးရဲ့လူသားချင်းစာနာမှုသဘောတူညီချက်ကိုချိုးဖောက်တာဖြစ်လို့ငါတို့ကတရားစွဲဆိုပိုင်ခွင့်ရှိရဆိုတဲ့အချက်ကို ICJ ကလက်ခံခဲ့တာလေးဖြစ်ပါတယ်။တဲ့တင်ဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ